2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆက်ဖက်ခဲ့မှုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ရောပတ်သက်ဆက်နွယ်သူတွေရောပူးပေါင်းကြံစည်မှုမရှိဘူးလို့အထူးစုံစမ်းရေးမှူးရောဘတ်မူလာကပြောဆိုတဲ့အကြောင်းရှင်းလင်းချုပ်ဝီလျံဘားကတင်းငင်းနေနေတို့အချင်းချုပ်မှာဖော်ပြထားပါတယ်အထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းမှုတွေကိုလမ်းလွဲသွားအောင်သမ္မတထရန့်ဘက်ကကြိုးပမ်းမှုဒါမှမဟုတ်လည်းဝင်ရောက်ဆက်ဖက်ပြီးတရားရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့မေးခွန်းမှာတော့သမ္မတဟာပြစ်မှုတစ်ခုခုကျူးလွန်တယ်လို့အစင်ခန်းစာမှာဖော်ပြမထားသလိုအပြစ်ကင်းတယ်လို့လည်းဖော်ပြမထားတဲ့အကြောင်းရှင်းနေချုပ်ကပြောပါတယ်ထရန့်အသာစီးရရေးအတွက်ရွေးကောက်ပွဲကိုလွှမ်းမိုးနိုင်ဖို့ထရန့်ရဲ့စီးရင်ရေးအဖွဲ့ကရုရှားနဲ့ပေါင်းကြံခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်22လကြာစုံစမ်းစစ်ဆေးမှုအစင်ခန်းစာရဲ့အချင်းချုပ်ကိုရှင်းနေချုပ်ဘာကထုတ်ပြန်တာဖြစ်ပါတယ်ရှင်နေချုပ်ကအစင်ခန်းစားအချင်းချုပ်ကိုလွတ်တော်ကိုပြပို့ခဲ့ပြီးတဲ့နောက်တင်းငင်းငွေနေမှာလူလူကိုထုတ်ပြန်တာဖြစ်ပါတယ်အထူးစုံစမ်းရေးမှူးမူလာကသူ့ရဲ့အစင်ခန်းစားကိုတရားရေးဌာနထံပြီးခဲ့တဲ့တောက်ကြာနေ့ကပြပို့ခဲ့တာဖြစ်ပါတယ်အထူးစုံစမ်းရေးမှူးရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းရုရှားဆိုရရဲ့ရွေးကောက်ပွဲအပေါ်ကြားဝင်နှောက်ယှက်မှုတွေမှာထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ရောဆက်ဆက်ပတ်သက်သူတွေပူးပေါင်းဆောင်ရွက်မှုမတွေ့ရတဲ့အကြောင်းရှင်နေချုပ်ရဲ့အချင်းချုပ်မှာဖော်ပြပါတယ်အစင်ခန်းစားကအခုလိုကောက်ချက်ချထားတာလို့ရှင်းနေချုပ်ကပြောပြမိမယ်။ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကိုကူညီဖို့ရုရှားနဲ့ဆက်ဆက်ပတ်သက်သူတွေကကမ်းလှမ်းခဲ့တာတွေရှိတယ်လို့လည်းပြောဆိုထားပါတယ်။